ဂါဇာတိသက်မှာမနေ့ညဘက်ကနေဒီနေ့တနင်္ဂနွေနေ့ထိအစ္စရေးစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အနည်းဆုံး18ဦးသေဆုံးကြောင်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့ကိုရိုင်းတွေ့သူတွေကပြောပါတယ်။ချိန်ထဲမှာပဲအပြစ်ခတ်ရေးဆေးရေးအတွက်ကုလသမဂ္ဂကဆုံးဖြတ်ချက်မူကြမ်းရေးဆွဲထားတာကိုဗီတိုအာနာသုံးပယ်ချမယ်လို့အမေရိကန်ကသတိပေးထားပါတယ်။အစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ကကုလသမဂ္ဂဆုံးဖြတ်ချက်ချမယ်အစားအပြစ်ခတ်ရဲ့ဆေးရည်နဲ့မဟာမတ်တွေဖမ်းဆီးထားတဲ့တရားခံတွေပြန်လုပ်ပေးသဘောတူညီချက်ရနိုင်မှုမျှော်လင့်နေတာပါ။ Israel ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့ဟာမတ်စ်ဖွဲ့တောက်ဆူချက်တွေဟာစိတ်ကူးရင်ဆန်နေဆိုပြီးတုံ့ပြန်ထားတယ်လို့ပါလက်စတိုင်းနိုင်ငံထူထောင်ဝင်ရမယ့်အမေရိကန်နဲ့နိုင်ငံတကာရဲ့အဆိုပြုချက်ကိုလည်းပယ်ချထားပါတယ်။ပါလက်စတိုင်းတွေနဲ့သဘောတူညီချက်ရရေးနိုင်ငံတကာရဲ့အစီအစဉ်တွေကိုလက်မခံကြောင်းနဲ့ပါလက်စတိုင်းနိုင်ငံအဖြစ်တစ်ပတ်သက်အသိအမှတ်ပြုတာကိုလက်ခံမှာမဟုတ်ကြောင်းလဲအစ္စရေးအစိုးရဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ပါလက်စတိုင်းနိုင်ငံထူထောင်ဝင်ပြုတာစစ်ပွဲအစပြုခဲ့တဲ့အောက်တိုဘာ9ရက်ဟာမတ်စ်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုဆုချရောက်လိမ့်မယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။